စစ်ကောင်စီကစကိုင်းတိုင်းရင်မပင်မြို့နယ်ကိုစစ်အုပ်ချုပ်ရေးကျင်းပပြီးနောက်ပိုင်း17ရက်အတွင်းကျေးရွာ၄ရွာကဒေသခံ9ဦးတပ်ဖြတ်ခံခဲ့ရပြီးနေအိမ်800ကျော်မိရှုခံခဲ့ရပါတယ်။ခင်ဦးမြို့နယ်ထဲမှာလည်းတပ်ကြီးရွယ်အိုတွေစစ်ပေးတင်းဆောင်ရင်းတည်ဆုံးတာတွေရှိနေပါတယ်။ရင်မပင်မြို့နယ်နဲ့ခင်ဦးမြို့နယ်တွေကအခြေအနေသတင်းပေးပို့ထားတာကိုကိုစုံဝင်းလိုက်မမျှသတင်းအောင်ကပြောပြပေးပါမယ်ရှင်။
စကောင်စီကအာနာသိန်းနဲ့နှစ်နှစ်ပြည့်တဲ့အချိန် February လဆက်မှာစကိုင်းတိုင်းနယ်ကမြို့နယ်14မြို့နယ်ကိုစေုပ်ချုပ်ရေးကြီးညာခဲ့ပါတယ်။စေုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ပိုင်းမှာရင်းမပင်မြို့နယ်ထဲမှာဆိုရင်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေခက်ဆစ်ဆိတ်ဖြစ်လာနေပါတယ်။ February 26ရက်ကစလို့အခု March 9ရက်နေ့အထိစကောင်စီရဲ့နေမင်းရှင်းလင်းမှုအတွင်းမှာရင်းမပင်မြို့နယ်ထဲမှာတာဝကုံမြောက်နှုံကြီးစာကြစားတဲ့ကြီးရွာတွေကအရက်သားပြည်သူ၉ဦးတပ်ဖြတ်ခံခဲ့ရပါတယ်။ဒေသခံအရက်သားတွေတပ်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့မြောက်ယမဒေသခံကာကွယ်ရေးအဖွဲ့ကကိုခန့်ကအခုလိုပြောပါတယ
်။တဝရွာကပြည်သူ၂ဦးတပ်ခံရတယ်။ကုန်းရွာကပြည်သူ၄ဦးတပ်ခံရတယ်။အဲ့တော့မြောက်နှုံးကမရင်းပြည်သူ၂ယောက်တပ်ခံရတယ်မှာတယောက်ကတော့မရင်းပြည်သူနော်။အဲ့ဒီအဲ့ဒါကကျွန်တော်တို့ဒီဥပုံအနေနဲ့အားဖြင့်တော့ဒီ50ပတ်ချလောက်ရှိတဲ့ပုံကြီးရောက်ပါ။နောက်တစ်ယောက်ကကြာတော့ဟိုဟာမမိုးကြီးပုံစံနဲ့မှဖမ်းတာဖမ်းထားပြီးတော့ဒီညမှာဟုတ်စ်ဖွဲ့ပြီးတော့ဒီစစ်ကောင်တွေတပ်သားတွေဝိုင်းပြီးဘိန်းညင်တာအဲ့တော့သူတို့ဒီမရင်းကျင်တဲ့တပ်တွေတက္ကရာထောက်ထားတွေကိုကျွန်တော်တို့အခုလက်ရှိတိုင်ဆဲရမှုတာရှိတယ်ဒီစောစောတုန်းကတော့ပုံစံထဲမှာရှိနေတဲ့အလောင်းဟာဘယ်သူဘွားဆိုတဲ့ဥစ္စာကိုဒီမကြည့်နိုင်ဘူးတို့တော်လည်းပဲကျန်လာတဲ့လူရဲ့ပြောစကားအရအခုကျွန်တော်တို့တော့အတူကြည့်နိုင်ပေါ့နော်အဲ့တော့ဒီအလောင်းကအမိုးကြီးတောင်ဖြစ်တယ်မမိုးကြီးကိုမရင်းရင်းကြီးအုပ်စုပြပြီးတော့တက်ဖြတ်ထားခဲ့တယ်အဲ့တော့နောက်တစ်ယောက်ကတော့ပြေးစကြပ
ါတခြားကြီးရွာဒီသားကန်တွေလည်းတနက်တွေနဲ့ပြစ်သက်မိရှို့တက်ခံရတဲ့ဖြစ်စဉ်တွေရှိခဲ့ပြီးတော့မြောင်နှုံးကြီးရွာကအမျိုးသမီးတူမရင်းကျင်တက်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ VOA ဘက်ကတီးကြားအတိမပြုနိုင်သေးပါဘူး February 25ရက်နေ့မှာတာဝကြီးရွာကနေ30ကျော် March 1ရက်မှာကုန်းကြီးရွာကနေ650မတ်လ3ရက်မှာမြောင်နှုံးကြီးရွာကနေ130နဲ့မတ်လ9ရက်နေ့မှာကြီးစာချကြီးရွာကနေတချို့မိရှုခံခဲ့ရပြီးတော့အဲ့ဒီရက်တွေမှာပဲအရက်သားဒေသခံတွေတက်ဖြတ်ခံခဲ့ရတာလည်းဖြစ်ပါတယ်စစ်ကောင်စီတပ်ဟာရင်းမပင်မြို့နယ်တွေမှာနေမင်းရှင်းလင်းရေးလုပ်နေတာတလားကျော်ကြာမြင့်နေပါပြီစီယူချူရေးမကြီးညာခင်ဇန်နဝါရီကလည်းရင်မပင်မြို့နယ်တွေကကြော်မော်ကြီးရွာအုပ်စုတွေကကြီးရွာတွေကနေတွေကိုမိရှူတာတွေရှိခဲ့ပြီးတော့အရက်သားတအူးကိုလည်းတက်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်ဒီခြေနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဦးမြို့နယ်တွေမှာစစ်ပေးတိန့်ရှောင်ရင်တက်ကြီးရွယ်ဦးတွေတည်ဆုံတာရှိပါတယ်စစ်တပ်ကနေမင်းရှင်းလင်းရေးတွေဇက်တိုက်ဆူတယ်လို့လှုပ်လာတဲ့အတွေ့စစ်ပေးရှောင်တွေဟာအစားအသောက်စေဝါတွေလိုအပ်နေတယ်လို့စစ်ပေးရှောင်ကူညီပေးနေသူတအူးကပြောပါတယ်
ဒီလိုဆောင်နေပေါ့အဲ့မှာတရကုန်းလာတာပဲအဖွားကြီးအသက်ကြီးတော့ဟိုမနက်ခင်းလို့ညာခင်းလို့ကြာတော့ဓာတိကူကဒါအေးတော့အေးတက်ပြီးပြေးသွားတာပါ60မိနစ်ဒုံညွတ်တော့အခုလည်းလောလောဆယ်ရှင်ပေးဆောင်နေတဲ့ဒီသူတွေကတော့ကျွန်တော်တို့လောလောဆယ်စားဖို့တောက်ဖို့ငကူကတော့စားဖို့တောက်ဖို့ဆိုတော့ကဒီတေရွာနဲ့တေရွာကူးတဲ့ကမှာဒီဘက်ရွာကိုဝင်ခုဘက်ရွာကသမင်းကြည့်လို့ရတယ်ခုဘက်ရွာမှာပြင်းနေရတော့သမင်းတို့ဝင်မဲ့သူကိုမချီဘူးစားဖို့တောက်ဖို့လည်းတော်တော်ခက်ခဲဖြစ်တယ်နောက်ကြတော့အခုဓာတိဦးတို့ကနေပူပြီးညာချမ်းလာဆိုတော့ဟိုလူကြီးတွေကျမကြီးမကောင်းတဲ့ကြည့်တယ်တော်တော်အချင်းမပြေဘူးပေါ့ကြက်ဒီကျမကြီးတို့ကဆေးအစားတောက်ဆေးဝါးတွေလိုအပ်တယ်ပေါ့နော
်အရင်ကလည်းခင်ဦးနယ်ထဲမှာ2022ခုနှစ်ကအစ်ပေးရှောင်ရင်အမောဖောက်တည်ဆုံးသူတွေလည်းရှိတယ်လို့ပြောပါတယ်ဒါ့အပြင်ခင်ဦးမြို့နယ်ထဲမှာလည်းမတ်လ9ရက်မနေ့ပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့နေမင်းရှင်းလင်းရေးလုပ်နေတဲ့စစ်တပ်တို့ကလုံကြီးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိစစ်တပ်ဟာခင်ဦးနယ်တွေကနေကမ္ဘလူနယ်တွေဝင်ရောက်သွားတယ်လို့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဗီရာကြီးအဖွဲ့ကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ
်ဒီမနက်မှာမိခါကျူတာပဲမိခါကျူတော့ကိုဘကအာဝေးဖွဲ့ရနေနေပြီးဟောရမှာဒါစပစ်တာပေါ့ဗျာတိုက်ပွဲကြာချိန်က45မိခါပဲကြာတယ်ဗျာဟိုအားရနေနေပြီးတော့မှဒီကအောင်ချမ်းသာရင်းတိုက်ကြီးရွာလေးကိုဝင်ပြီးတော့ဟိုကာဝေးကြီးရွာလေးကိုပြန်ဝင်သွား
စီယူချူရီကြီးညာပြီးနောက်ပိုင်းစကိုင်းတိုင်းထဲမှာစစ်တပ်ကနေမင်းရှင်းလင်းရေးတွေဇက်တိုက်ဆူတယ်လို့လုံနေပြီးတော့ဒေသခံအများပြားလည်းတက်ဖြတ်ခံရပါတယ်။ဒါ့အပြင်အခုလိုနေမင်းရှင်းလင်းတာတွေလုပ်တဲ့အတွက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်မယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကတော့ယူဆနေကြပါတယ်ရှင်။